တရုတ်သမ္မတရှီချင်းပင်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ချွန်အွန်လိုဟာနှစ်နိုင်ငံမိတ်ဆွေဖြစ်တဲ့သဘောတူခဲ့တဲ့နှစ်60ပြည့်အထိမ်းအမှတ်နေ့မှာသူတို့ရဲ့ဆက်ဆံရေးပုံစံတစ်ကိုစဖို့အတွက်ကတိပြုခဲ့ကြတယ်လို့မြောက်ကိုရီးယားအစိုးရ KCN နဲ့သတင်းမှာတင်းငွေတွေကဖော်ပြထားပါတယ်။ကိုရီးယားစစ်ပွဲတွင် American ဦးဆောင်တဲ့တပ်တွေကိုတိုက်ခိုက်ဖို့အတွက်တန်းနဲ့ချီတဲ့တရုတ်နိုင်ငံသားတွေကိုအဲ့ဒီချိန်ကတရုတ်ခေါင်းဆောင်မော်စီတုံးကဆစ်လွတ်ပေးခဲ့ရမှာတရုတ်နဲ့မြောက်ကိုရီးယားနှစ်နိုင်ငံဆက်ဆံရေးခိုင်မာလာတာဖြစ်ပြီးတော့တရုတ်ဟာမြောက်ကိုရီးယားရဲ့ကာလကြာရှည်မဟာမိတ်ဖြစ်ခဲ့တယ်လို့စီးပွားရေးမှာပါအထောက်အကူပေးတဲ့နိုင်ငံတစ်ခုဖြစ်လာတာပါ။တရုတ်နဲ့မြောက်ကိုရီးယားနှစ်နိုင်ငံဟာနှက္ခမ်းနဲ့တွားလို့နှိမ့်ကမှုရှိတယ်လို့မော်စီတုံးကပြောကြားခဲ့ပြီးစီးရေးကူညီနဲ့ပူးပေါင်းဆောင်ရွက်မှုတွေလုပ်ဖို့1967 July 7ရက်မှာမဟာမိတ်စာချုပ်လက်မှတ်ရေးထိုးပါတယ်။မြောက်ကိုရီးယားကနျူကလ িয়ার ဆန်းသတ်မှုတိုးလှုပ်လာတဲ့နောက်နှစ်နိုင်ငံဆက်ဆံရေးပြောင်းလဲလာပေမဲ့မြောက်ကိုရီးယားနဲ့ American တို့ကြားညှိနှိုင်းမှုတွေရပ်တန့်နေချိန်မှာတော့တရုတ်နဲ့မြောက်ကိုရီးယားနှစ်နိုင်ငံမဟာမိတ်ဖြစ်တည်မှုခိုင်မာအောင်နှစ်ဖက်စလုံးကလှုပ်ဆောင်လာတာပါ။နှစ်နိုင်ငံမဟာမိတ်ဖြစ်တည်တဲ့စာချုပ်ဟာဒေသရင်းအတွက်သာမကကဘာကြီးအတွက်ပါတည်ငြိမ်ရေးနဲ့အေးချမ်းရေးကိုအာမခံပေးနိုင်တယ်လို့ Kim ကပြောတယ်လို့ရှီကလည်းနှစ်နိုင်ငံဆက်ဆံရေးပုံစံသစ်ကနေနှစ်နိုင်ငံကြားပူးပေါင်းဆောင်ရွက်နဲ့မိတ်ဆွေအဖြစ်ဦးတည်ပြီးနှစ်နိုင်ငံပြည်သူတွေအတွက်ပျော်ရွှင်မှုပေးဖို့စီစဉ်နေကြောင်းစာပေးဖို့ခဲ့တယ်လို့သတင်းမှာဖော်ပြထားပါတယ်။